နာတို့နိုင်ငံမှာဒီနေ့ဒီမိုကရေစီအခြေခံတဲ့ပါလီမန်စနစ်ကိုပြောင်းလဲပြီးတော့တည်ဆောက်နေပါတယ်ဒီလိုတည်ဆောက်တဲ့အခါမှာလည်းအမျိုးမျိုးပြောကြတယ်အပေါ်အချပြည်တဲ့ဒီမိုကရေစီအောက်ကဒီမိုကရေစီဖြစ်ရမယ်တကယ်တကယ်မှာဒီမိုကရေစီမှာအပေါ်ကလည်းချမပေးဘူးအောက်ကလည်းတိုက်ယူလို့မရဘူးကိုယ့်ဘက်ကပဲတည်ဆောက်ယူရတာဖြစ်ပါတယ်ဒီနေရာတယောက်အနေနဲ့ပြောရရင်အဆောက်အဦတစ်ခုစောက်တယ်တရားတစ်ခုစောက်တယ်ဒီအဆောက်အဦကိုခိုင်မာအောင်ထောက်ထားတဲ့တိုင်းနေတန်းနေအများကြီးရှိသလိုဒီမိုကရေစီစနစ်လည်းခိုင်မာအောင်အတွက်ထောက်တိုင်းနေတိုင်းနေတန်းနေအများကြီးစောက်ရပါတယ်ဒီလိုစောက်တဲ့အခါမှာကျွန်တော်တို့အိန္ဒိယချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်တအူးဖြစ်ခဲ့အာနန်ပန်ရတော်ကျွန်ရဲ့ပြောစကားလေးကိုသွားသတိရပါတယ်ဒီမိုကရေစီရဲ့ထောက်တိုင်း9ရက်ဆိုတာအဲ့ဒီမှာဆိုရင်ကျွန်တော်တို့နံပါတ်1အနေနဲ့ရွေးကောက်ပွဲစနစ်ရွေးကောက်ပွဲစနစ်ဆိုတာမှာရွေးကောက်ပွဲဥပဒေရွေးကောက်ပွဲကော်မရှင်ရွေးကောက်ပွဲလုပ်ထုံးလုပ်နည်းကော်မရှင်ရဲ့လုပ်ပိုင်ခွင့်အစားအသောက်အချက်လက်တွေပါပါတယ်နံပါတ်1အချက်ကတော့ကျွန်တော်တို့ political tolerance ဆိုလို့ခေါ်တဲ့ဒီမိုကရေစီစနစ်တရားမှာနိုင်ငံရေးပါတီတွေလွတ်လပ်စွာထူထောင်နိုင်တယ်မိမိရဲ့ရည်မှန်းချက်တွေပြောနိုင်တယ်ဒါပေမဲ့တရားနဲ့တရားကွဲပြားခြားနားမှုကိုလက်ခံပြီးတော့ညှိနှိုင်းယူကြရမှာဖြစ်ပါတယ်နံပါတ်3ချက်ကတော့ rule of law ဆိုတဲ့ဥပဒေရဲ့စိုးမိုးမှုဥပဒေရဲ့စီရင်မှုမှန်ကန်မှုလိုပါတယ်ဒါကတော့စနစ်တွေဥပဒေတွေဘလောက်ကောင်းကောင်းဥပဒေကိုအကောင်အထည်ဖော်တဲ့နေရာမှာမှန်မှန်ကန်ရင်ကျွန်တော်တို့ဒီမိုကရေစီကိုထိခိုက်လာမှာဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ freedom of expression ဆိုခေါ်တဲ့လွတ်လပ်စွာထုတ်ပေါ်ပြောကြားပိုင်ခွင့်ဒါကလည်းခုနပြောသလိုနိုင်ငံတနိုင်ငံရဲ့အာဏာကြီးသုံးရဖြစ်တဲ့ဥပဒေပြုမှုအာဏာအုပ်ချုပ်မှုအာဏာတရားစီရင်အာဏာတွေကိုစောင့်ကြည့်ပြီးတော့လိုသလိုပက်ပိုင်ပြီးနိုင်မှုအတွက်ဒါကိုလိုတာဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အဖွဲ့အစည်းအစဉ်စင်းတွေရဲ့ accountability and transparency လို့ခေါ်တဲ့မိမိလုပ်သမျှကိုတာဝန်ယူမှုနဲ့ကွန်လင်းမြင်သာမှုရှိရေးပဲဖြစ်ပါတယ်နောက်ကျွန်တော်တို့နံပါတ်6ချက်ကတော့ decentralization လို့ခေါ်တဲ့ဘဟုဝါချုပ်ကိုင်မှုတွေကိုရှင်းချပေးမှုနယ်လေအစိုးရသည်ပြည်သူလူထုနှင့်နီးစပ်လာလေကျွန်တော်တို့ဒီမိုကရေစီစနစ်အောင်မြင်လေဖြစ်ပါတယ်နောက်ဆုံးတစ်ခုကတော့ကျွန်တော်တို့ civil society လို့ခေါ်တဲ့အရက်ဖက်အဖွဲ့အစည်းတွေခိုင်မာတောင်းတင်းလာဖို့လိုပါတယ်အဲ့တော့ကျွန်တော်တို့ခုနကပြောသလိုခိုင်မာတဲ့ဒီမိုကရေစီစနစ်တခုတည်ဆောက်ချင်ရင်ဘသူဟာဥဆောင်နေတဲ့ဘသူဟာလှုပ်ပေးမယ်ဘသူလှုပ်ပေးမှရမယ်ဘယ်ပါတီလှုပ်ပေးမှရမယ်လို့အားကိုးလို့မရဘဲနဲ့ပြည်သူလူထုအကုန်လုံးဟိုးထိပ်ပိုင်းကနေအောက်ဆုံးထိဝိုင်းဝန်းပြီးတော့ဒီလိုအပ်တဲ့ထောက်တိုင်းတွေခိုင်မာတောင်းတင်းလာအောင်တည်ဆောက်ကြမှတာကျွန်တော်တို့အနေနဲ့အမြဲတမ်းတည်တဲ့ခိုင်မြဲတဲ့ဒီမိုကရေစီစနစ်ကြီးကိုရရှိမယ်ဆိုတာကိုကျွန်တော်ရဲ့အတွေ့အမြင်အနေနဲ့တင်ပြလိုပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့လူယုံကြည်ရာကဏ္ဍတွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်